မေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာဒီကနေ့လူထောင်ပေါင်းများစွာစုဝေပြီးတော့ဆန္ဒပြပွဲကြီးတစ်ခုကျင်းပနေကြပါတယ်။မင်းနီဆိုတာပြည်နယ်မှာမေလာကွန်ပိုင်းကရဲဖမ်းဆီးမှုအတွင်းအင်အားလုံးကျွန်းသုံးခဲ့လို့သိဆုံးသွားရတဲ့အာဖရိကန်အမေရိကန်အမျိုးသားရဲ့ဖြစ်ရက်နဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံတော်ဝန်မှာဆန္ဒပြပွဲတွေဆက်ပြီးတော့ဖြစ်နေတာပါ။ဒီကနေ့လာရောက်ပြီးတော့စုဝေကြတဲ့လူရေးတွေကကြုံမှုသမျှထဲမှာအများဆုံးဖြစ်လိမ့်မယ်လို့ခန့်မှန်းရကြောင်းဝါရှင်တန် DC ရဲချုပ်ပီတာညူရှမ်ကပြောပါတယ်။စနေနေ့ဆန္ဒပြပွဲကအမေရိကန်ပြည်အောင်စုရဲ့အခြေခံဥပဒေပထမဖြည့်ဆွတ်ချက်အခွင့်အရေးအတွက်ခိုင်းလိုပဲအေးချမ်းချမ်းနဲ့လာပြီးတော့ဆန္ဒပြကြတဲ့ပွဲဖြစ်ဖို့မျှော်လင့်ထားပါတယ်လို့ရဲချုပ်ညူရှမ်ကပြောသွားပါတယ်။ဆိုလိုတာကတော့လွတ်လပ်စွာစုဝေးခွင့်လွတ်လပ်စွာပြောဆိုခွင့်ဒီလိုအခြေခံဥပဒေပါအခွင့်အရေးတွေအတွက်အေးချမ်းချမ်းဆန္ဒလာပြကြမယ်လို့ယူဆကြောင်းပြောသွားတာပါ။ဒါကြောင့်ဒေတာစင်တော်ချင်းအခုမနေ့6နာရီမြန်မာနိုင်ငံညနေ4နာရီခွဲကစပြီးတော့အင်ဗျူတော်တဝိုင်းနဲ့ National Mall မြခင်ပြင် Pennsylvania Avenue Landerwhite နေရာတွေအပါဝင် DC မြို့ရဲကိုယင်သွားလာပိတ်ထားမယ်လို့ရဲကကြေညာထားပါတယ်။မြို့ရဲပြေးဆွဲတဲ့မြေအောက်ယထာခီးစဉ်တွေပိုတိုးထားတယ်လို့လည်းတာဝန်ရှိသူတွေကဆိုပါတယ်။လောလောဆယ်မှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးနဲ့ကြုံနေရတာမလို့မက်ထရိုမြေအောက်ယထာပြေးဆွဲမှုကိုကန့်သတ်လျှော့ချထားတာဖြစ်ပါတယ်။ပန်ဒဂွန်စစ်ဌာနချုပ်ကတော့ပြီးခဲ့တဲ့ရက်ပိုင်းတွေကဆန္ဒပြပွဲတွေကြောင့်ခေါ်ယူထားတဲ့တပ်ဖွဲ့တွေကိုသူတို့ရဲ့မိခင်တဲ့ရင်းတွေကိုပြန်ခိုင်းလိုက်ပါပြီ။ဝါရှင်တန်မြို့နယ်ကဲ့ရဲ့ဗာဂျီးနီးယားပြည်နယ်အာလင်တန်မြို့နယ်မှာအခြေစိုက်တဲ့ချင်းမြန်တဲ့ရင်အမှတ်3ကိုတော့လိုအပ်ရင်ကူညီဖို့အသင့်အနေထားထားရှိကြောင်းကြီးတဲ့အတွင်းဝင် Ryan McCarthy ကပြောပါရယ်။ဆန္ဒပြပွဲတွေအတွင်းအစောပိုင်းမှာမိရှူတာတွေ၊စိုင်းတွေကိုလူရဲ့ဖျက်ဆီးတာတွေရှိပေမဲ့အခုရက်ပိုင်းတွေအတွင်းမှာတော့များသောအားဖြင့်အေးအေးချမ်းချမ်းရှိခဲ့ပါရယ်။